ကိုလံပီးယားသမ္မတအဖြစ်ရခိုင်ကြောက်ကြားတပ်ဖွဲ့ဝင်ဟောင်းဂူစတာဗိုပီထရိုကိုပြည်သူတွေကတရင်းတွေနဲ့ကရွေးကောက်တင်နောက်လိုက်ကြပါတယ်။ဒါဟာလက်တင်အမေရိကတိုက်လက်ဝဲသမားတွေရဲ့သမိုင်းဝင်အောင်ပွဲလည်းဖြစ်ပါတယ်။ရွေးကောက်ပွဲအာဏာပိုင်တွေရဲ့စည်ရေးအရမဲ96ရာခိုင်နှုန်းကိုရည်တွက်ပြီးတဲ့နောက်ပီထရိုကမဲ90ရာခိုင်နှုန်းရရှိနေပြီးသူ့ရဲ့ပြိုင်ဘက်ရိုဒေါ့ဖိုဟာနန်ဒက်စ်က49ရာခိုင်နှုန်းရရှိနေပါတယ်။စည်ရေးမှုမညီမျှမှုနဲ့အခွင့်အလမ်းကင်းမဲ့မှုတွေအတွက်လူလူကမကျင့်တတ်မှုတွေကြားမှာပီထရိုကအပြောင်းလဲကိုစောခဲ့တာဖြစ်ပါလေ။အသက်62နှစ်အရွယ်ပီထရိုဟာထက်လွတ်တော်အမတ်တူဖြစ်ပြီး1969နှစ်မြောက်အစောပိုင်းကာလအထိ N19 တောက်ကြားတပ်ဖွဲ့ဝင်တယောက်လည်းဖြစ်ပါလေ။သူဟာကိုလံဘီးယားနိုင်ငံရဲ့မြို့တော်ဘိုဂိုတာရဲ့မြို့တော်ဝင်လက်ဖြစ်ခဲ့သူပါ။သူနဲ့တွေ့ပွဲရေကောက်ပွဲဝင်ခဲ့သူဖရန်ချီယာမာကွက်စ်အားလည်းပထမဦးဆုံးလူမဲအမျိုးသမီးဒုတိယသမ္မတဖြစ်လာခဲ့ပါတယ်။ပီထရိုစနစ်ကိုပြောင်းလဲပြီးရေနံထုတ်လုပ်တာကိုအဆုံးသတ်မယ်လို့သူကခရီးပေးထားပါတယ်ကိုလံပီးယားပြည်သူတွေကအပြောင်းလဲကိုသူတို့မြောက်ကစောင့်ကြည့်ပေးနိုင်တယ်လို့ပြောနေထားကြပါတယ်